America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်2018ခုနှစ်နိုဝင်ဘာလ30ရက်တောက်ကြနေညနေခင်း VOA မြန်မာပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19.25နဲ့25တို့ကနေဓာတ်ရိုက်နှาศင်နိုင်ပါပြီရှင်။တောက်ကြညနေခင်းအတွက်အစီအစဉ်မှုကကျွန်မစုမှုပါရှင်။
ကျွန်တော်အောင်လင်းဟုတ်ပါဒီညနေနားဆင်မဲ့သတင်းတွေမှာတော့အချင်းဒီနိုင်ငံက G20 ထိပ်သီးဆွေးနွေးပွဲတက်ဖို့ထွက်သွားတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာစိတ်မချမသာဖြစ်နေတဲ့အကြောင်းသမ္မတနဲ့အတူလိုက်သွားတဲ့သတင်းတော်တွေကပြောပါတယ်ရိုဟင်ဂျာတွေပေါ်လူမျိုးတုံးနဲ့တိရာဇဝတ်မှုတွေကျူးလွန်ခဲ့တယ်လို့ယူဆနေတဲ့အချက်တွေတွေ့ရတဲ့အကြောင်းဝါရှင်တန်ခြေစိုက်ဥပဒေကျူးဆောင်ဖွဲ့တခုကပြောလိုက်ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့အတူကြီးညာပေးမှာပါ
ဟုတ်ကဲ့ပါရှင်ဒီညနေကင်းသောတာရှင်နေနားဆင်ရမယ့်သတင်းတွေကတော့စစ်တွေမျိုးကတက်ကြပြေဒုက္ခတဲ့စခန်းမှာနေထိုင်ကြရသူတွေဟာသူတို့ရဲ့ငွေမူလဘဝကိုပြန်သွားဖို့မျှော်လင့်ချက်ကမေ့မိနေစေဖြစ်ပါတယ်အဓိကသူတို့ဘာတွေကိုလိုလားပါသလဲ
အဲသုံးနှစ်ကလေးကိုခုန်နေပြီအဲ့ဒီကလေးကိုပြောလို့မပြောဘူးကျမတို့နေရမှာအမေကအပြင်းမသွားဘူးလားဒီမှာလေလို့လို့မရဘူးဟာလို့လို့မရဘူးကြားလို့လို့မရဘူးစားကြလို့မရှိဘူးမေလို့လုံးနေမယ်လေသူတို့ကလေးတော့စဉ်းစားနေတယ်
ဒုက္ခသည်တွေကိုကိုယ်တိုင်သွားပြီးတော့မှမေးမြန်းခဲ့တဲ့ VOA ဝိုင်းတော်သားရဲ့သတင်းပေးပို့ချက်နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်။နောက်တရုတ်နိုင်ငံမှာတွေ့ဆုံနေတဲ့အစိုးရညီညွတ်ရေးကော်မရှင်နဲ့မြောက်ပိုင်းမဟာမိတ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့၃ဖွဲ့တို့ရဲ့ဆွေးနွေးမှုကနေညီညွတ်ရေးကိုဘယ်လိုရှေ့ဆက်နိုင်မှာမလဲ။ထိုင်းမြန်မာနယ်စပ်မှာတော့မူရစေတဲသူတွေနဲ့ထိုင်းစစ်တပ်တို့ကြားပစ်ခတ်မှုတွေဇက်တိုက်ဖြစ်ပွားနေပြီးတော့မူရမောင်ခိုတွေကိုအသေးဖမ်းမိတဲ့သတင်းပေးပို့ချက်တွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့တောက်ကြညက်နေခင်းအတွက်နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင
်။အချင်းဒီနိုင်ငံမှာကျင်းပမဲ့စစ်မှုဖွံ့ဖြိုးတဲ့နိုင်ငံပေါင်း20G20 ထိပ်သီးအစည်းအဝေးတက်ဖို့ဖြတ်ခွာသွားတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာစိတ်မကြည်မသာဖြစ်နေပြီးရုရှားနိုင်ငံကသူစီဝါရေးကိစ္စရဲ့ပတ်သက်လို့ကိုဗန်ရှင်းနေအောင်မိုက်ကယ်ကိုဟင်ကကွန်ဂရက်စ်တော်ကိုလင်းညာထွက်ဆိုခဲ့ကြောင်းဝန်ခံခဲ့တဲ့အပေါ်စိတ်နှောက်ရှက်ဖြစ်နေတယ်လို့လည်းသမ္မတနဲ့အတူလိုက်သွားတဲ့သတင်းတောက်တွေကပြောပါရယ်ရှင်းနေကိုဟင်ကတော့မော်စကိုမြို့တော်မှာထရန့်တာဝါဆောက်လုပ်ဖို့ရုရှားနဲ့ဆွေးနွေးခဲ့တဲ့အချိန်ကာလကိုလွှတ်တော်ကိုယ်စားလှယ်နားလည်မှုလွှဲမအောင်ပြောခဲ့မိတဲ့အကြောင်းမနေ့ကပဲနယူးယောက်မြို့ကပြည်တော်စုတရားရုံးမှာထွက်ဆိုခဲ့တာပါ2016အမေရိကန်သမ္မတရွေးကောက်ပွဲမှာသမ္မတလောင်းထရန့်ရဲ့စီယုံရေးဖွဲ့နဲ့ရုရှားတို့ကြားပတ်သက်ဆက်နွယ်မှုရှိမရှိစုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းရေးမှူးရောဘတ်မူလာကရှင်းနေကိုရင်ကိုဆွဲချက်တင်ခဲ့တာလည်းဖြစ်ပါတယ်မော်စကိုမြို့တော်မှာထရန့်တာဝါဆောက်လုပ်မယ့်အစီအစဉ်နဲ့ပတ်သက်လို့ရုရှားနဲ့ဆွေးနွေးမှုတွေဟာ2016ဇန်နဝါရီလထဲမှာအဆုံးသတ်ခဲ့တဲ့အကြောင်းပြီးခဲ့တဲ့နှစ်ထဲထက်လွတ်တော်ထောက်လိုင်းကော်မတီရှေ့မှာရှင်းနေကိုရင်ကထွက်ဆိုထားတာပါတကယ်တမ်းမှာတော့ Republican သမ္မတလောင်းဖြစ်ထရန့်ကိုရွေးချယ်လိုက်ပြီးနောက်ပိုင်းဇွန်လထဲအထိဆွေးနွေးမှုတွေရှိနေတာဖြစ်ပါတယ်ရုရှားဆိုရတာဝန်ရှိသူတွေနဲ့သူကိုယ်တိုင်ဆက်သွယ်ရှင်းနေတာတွေမော်စကိုမြို့တော်ကိုသမ္မတကိုယ်တိုင်သွားဖို့သူတခါမှမပြောခဲ့ဘူးဆိုတာတွေပါဝင်တခြားအသေးစိတ်ချက်လက်တွေနဲ့လွှတ်တော်ကိုလိမ့်လည်ထွက်ဆိုထားတာတွေကိုလည်းရှင်းနေကိုရင်ကဝန်ခံခဲ့တာပါရုရှားသမ္မတဗလာဒီမီယာပူတင်ကိုထရန့်တာဝါကဒေါ်လာတန်90ရဲ့အစင်းမြင့်ခံတကံပြပြီးရုရှားအထက်တန်းလွှာတွေလာနေအောင်ဆွဆောင်မှုရုရှားကိုရင်ရဲ့ယင်းနေသူမိတ်ဆွေလက်ဖြစ်ထရန့်တဲ့အလွတ်လုတ်ပေးခဲ့ဘူးသူလည်းဖြစ်တဲ့ဖီလစ်စစ်တန်နဲ့ဆွေးနွေးခဲ့ကြောင်းလည်းတရားစွဲအရာရှိတွေကရှောက်လဲချက်မှာဖော်ပြထားပါတယ်
အာဂျင်တီးနားနိုင်ငံပွဲနဲ့ဆာရက်စ်မြို့တော်မှာဒီကနေ့စတင်တဲ့ G20 ထိပ်သီးဆွေးနွေးပွဲမှာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့တီးခြားတွေ့ဆုံပွဲကိုသမ္မတထရမ့်ကဖျက်ခဲ့ပါတယ်။ပင်လယ်နဲ့ထဲကခါခရီလက်ကြားမှာရုရှားတို့ဖမ်းဆီးခဲ့တဲ့ယူကရိန်းသင်္ဘောတွေကိုပြန်လွှတ်မပေးသေးတဲ့အတွက်သမ္မတပူတင်နဲ့ဆွေးနွေးပွဲဖျက်တယ်လို့သမ္မတထရမ့်က G20 ဆွေးနွေးပွဲသွားနေစဉ်မှာဒီ Twitter ပေါ်မှာကြေညာခဲ့တာပါ။ယူကရိန်းသင်္ဘောတွေသူတို့ပိုင်တဲ့ထဲကိုတရားမဝင်ဝင်လာတာလို့ရုရှားတို့ကဆွဆွဲထားပါတယ်။သင်္ဘောတွေဖမ်းထားတဲ့ကိစ္စပေလည်သွားပြီဆိုရင်တော့ရုရှားသမ္မတနဲ့တွေ့ဆုံဆွေးနွေးဖို့ဖြစ်နိုင်ခြေရှိတယ်လို့သမ္မတထရမ့်ကဆိုပါတယ်။အမေရိကန်သမ္မတနဲ့ဆွေးနွေးပွဲပြတ်သွားတဲ့အတွက်သမ္မတပူတင်အနေနဲ့တခြားအထိပယ်ရှိတဲ့ဆွေးနွေးပွဲတွေအတွက်အချိန်ပိုရသွားမှာဖြစ်တယ်လို့ရုရှားသမ္မတပြောခွင့်ရသူကအစိုးရအပိုင်းသတင်းဌာနကိုကြာသာရင်းနေညနေပိုင်းကပြောကြားခဲ့ပါတယ်။
မြောက်အမေရိကတိုင်းနိုင်ငံတွေကြားကုန်သွယ်ရေးဆိုင်ရာသဘောတူညီချက်အသစ်တစ်ရပ်ကိုအမေရိကန်၊ကနေဒါနဲ့မက္ကဆီကိုနိုင်ငံတို့ကြားမကြာခင်လက်မှတ်ရေးထိုးကြရမှာဖြစ်ပါတယ်။အာဂျင်တီးနားနိုင်ငံကစစ်မှုဖွံ့ဖြိုးတဲ့နိုင်ငံပေါင်း20 G20 ထိပ်သီးအစည်းအဝေးမစခင်မှာပဲသဘောတူညီချက်ကိုအမေရိကန်သမ္မတဒေါ်နယ်ထရန့်၊ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုနဲ့မက္ကဆီကိုသမ္မတအန်ရစ်ပင်နာနီယက်တိုတို့လက်မှတ်ရေးထိုးကြမှာပါ။အမေရိကန်၊မက္ကဆီကို၊ကနေဒါသဘောတူညီချက် USMCA လို့တရားဝင်ခေါ်တဲ့သဘောတူညီချက်အသက်ဝင်လာဖို့ကတော့သက်ဆိုင်ရာနိုင်ငံတွေကလွှတ်တော်တွေရဲ့အတည်ပြုချက်ရယူရမှာလည်းဖြစ်ပါတယ်။ကုန်သွယ်ရေးသဘောတူညီချက်အရသုံးနိုင်ငံကြားကုန်သွယ်မှုပမာဏ နှစ်စဉ်1.2 trillion တိရှိလာမှာပါ။သဘောတူညီချက်အသေးဟာအရင်ကရှိခဲ့တဲ့မြောက်အတ္တလန္တိတ်လွတ်လပ်စွာကုန်သွယ်မှုသဘောတူညီချက် NAFTA ကိုအစားထိုးလိုက်တာလည်းဖြစ်ပါတယ်။ဒေါ်နယ်ထရန့်ကတော့ NAFTA သဘောတူညီချက်စတင်အသက်ဝင်တဲ့1994ခုနှစ်ကစလို့အမေရိကန်ကုန်ထုတ်လုပ်ငန်းတွေအလုတ်ကန်နေနဲ့အလုတ်ကန်တွေဆုံးရှုံးခဲ့ရပြီးတမိုင်းမှာအစိုးဆုံးကုန်သွယ်ရေးစာချုပ်တစ်ခုဖြစ်နေလဲဒေါ်နယ်ရွေးကောက်ပွဲမဲဆွယ်စမှာအပြင်းထန်ဝေဖန်ခဲ့တာပါ။ဒီနေ့စာမိုင်းမှာစာချုပ်တစ်ချုပ်ဖို့သဘောတူညီချက်ရရှိတဲ့အချိန်မှာလဲတမိုင်းဝင်သဘောတူညီချက်ကြောင့်အမေရိကန်နဲ့မြောက်အမေရိကကိုငွေကြေးတွေအလုတ်ကန်တွေအလုံးရင်းနဲ့ဝင်လာမှာဖြစ်တဲ့အကြောင်းဒေါ်နယ်ထရန့်ကပြောဆိုထားပါတယ်
။ Washington Post သတင်းစာကြီးရဲ့သတင်းတောက်ဂျမောဟာရှိုဂျီအသက်ခံရတဲ့ကိစ္စကိုအာဂျင်တီးနားနိုင်ငံမှာဒီကနေ့စတင်တဲ့ G20 ထိပ်သီးစည်းဝေးပွဲမှာဆာဒီအရှိအင်ရှင်မင်းသားမိုဟာမက်ဘင်ဆာမန်နဲ့ဆွေးနွေးဖို့ရည်ရွယ်ထားတယ်လို့ဗြိတိန်ဝန်ကြီးချုပ်ကပြောကြားခဲ့ပါတယ်။သတင်းတော်တည်ဆုံးခဲ့ရတာနဲ့ပတ်သက်လို့ပွင့်လင်းမြင့်တာမှုရှိရှိစုံစမ်းမှုနဲ့တာဝန်ရှိသူတွေကိုအရေးယူတာကိုဗြိတိန်အစိုးရကမြင်လို့တယ်လို့ဘွဲနိုဆဲရစ်မြို့ကိုအသွာလေးမြန်ပေါ်မှာဝန်ကြီးချုပ်ထရီဆာမေကပြောကြားခဲ့တာပါဝန်ကြီးချုပ်မေနဲ့အင်ရှစ်မင်းသားဘင်ဆာမန်တို့နှစ်ဦးတီးခြားဆွေးနွေးမလားဆိုတာကိုဝန်ကြီးချုပ်ယုံသတင်းရက်ကွက်ကတရားဝင်အတည်မပြုပေမဲ့ဝန်ကြီးချုပ်နဲ့အင်ရှစ်မင်းသားတို့တွေးဆကြဖို့ရှိတယ်လို့ယူဆနိုင်ကြောင်းပြောတာကိုတော့ Guardian သတင်းစာကြီးထဲမှာဖော်ပြထားပါတယ်တူရကီနိုင်ငံအစ္စတန်ဘူလ်မြို့ကဆာဒီအာရေဗျကောင်စစ်ဝင်ရုံးတဲ့မှာသတင်းတော်ဟာရှိုဂျီပြီးခဲ့တဲ့လကအသက်ခံခဲ့ရတာပါဒီတပ်ဖြတ်မှုကိုအင်ရှစ်မင်းသားအမိန်ပေးတာဆိုတဲ့ဆွဆွဲချက်တွေကိုဆာဒီအာရေဗျကငင်းဆန်ပြီးတော့ကောက်ချက်တဲ့ထောက်လှမ်းရေးတွေရဲ့လက်ချက်ဖြစ်တယ်လို့အပြစ်တင်ထားပါတယ်
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6နာရီခွဲကနေညနေ9နာရီအထိဆိုင်းတိုမီတာ70 kHz 1683ညဆိုင်းတိုမီတာ19 kHz 15565နဲ့ဆိုင်းတိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ VOA American တန်မြန်မာဘာသာအစီအစဉ်ရဲ့တောက်ကြနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဒီကပ်ပြင်းကရိုညာမစင်နေပေါ်လူမျိုးတုံးတဲ့အထိရာဇဝတ်မှုတွေကျွလွန်ခဲ့တယ်လို့ယူဆနိုင်တဲ့အချက်လက်တွေတွေ့ရှိခဲ့ရကြောင်းဝါရှင်တန်ချင်းဆိုင်လူခွင့်ရေးဆိုင်ရာဥပဒေကြိုးဆောင်ဖွဲ့ကပြောဆိုလိုက်ပါတယ်မြန်မာစစ်တပ်ကရိုညာတွေပေါ်လူသားတွေပေါ်ကျွလွန်တဲ့ရာဇဝတ်မှုစစ်ရာဇဝတ်မှုနဲ့လူမျိုးတုံးတဲ့အထိဖြစ်နေနယ်လို့တုံ့တက်နိုင်စရာအကြောင်းရင်းတွေတွေ့ရှိရတဲ့အကြောင်းဒုက္ခသည်တွေကိုမေးမြန်းစုံစမ်းမှုအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကတာဝန်ပေးထားတဲ့နိုင်ငံတကာဥပဒေနဲ့မူဝါဒရေးရာဖွဲ့ PILPG ရဲ့တင်းလာနေမှာထုတ်ပြန်မဲ့အစီရင်ခံစာမှာဖော်ပြထားတာပါဒီဖွဲ့ရဲ့လေးလာစုံစမ်းမှုတွေအပေါ်အခြေခံပြီးစက်တင်ဘာလလဲကအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကအစီရင်ခံစာထုတ်ပြန်ခဲ့ရမှာတော့ရင်းညာတွေကိုအစုလိုက်ပြုံးလဲတပ်ဖြတ်မှုတွေအုပ်စုလိုက်အာမပြုချင်းမှုတွေနဲ့တခြားရက်စက်တဲ့လုပ်ရက်တွေကိုမြန်မာစစ်တပ်ကအကွက်ချက်ချကျူးလွန်ခဲ့တဲ့အကြောင်းဖော်ပြထားပါတယ်အမေရိကန်လွှတ်တော်ကိုယ်စားတချို့ကလည်းရင်းညာတွေပေါ်ကျူးလွန်တဲ့လူခွင့်ရေးချိုးဖောက်မှုတွေဟာလူမျိုးတုံးတပ်ဖြတ်မှုမြောက်တဲ့အကြောင်းပြောနေကြပေမဲ့အမေရိကန်ဆိုရကတော့လူမျိုးစုလိုက်ရှင်းလင်းမှုဖြစ်နေတာတရားဝင်တုံ့နှုံပြောဆိုထားပါလူမျိုးတုံးတပ်ဖြတ်မှုမြောက်ကြောင်းအမေရိကန်ဆိုရကတရားဝင်တတ်မှတ်လိုက်မယ်ဆိုရင်တော့နောက်ဆက်တွဲအရေးယူဖို့တွေလည်းလိုအပ်လာနိုင်ပါတယ်PNLPG ဖွဲ့ရဲ့အစီရင်ခံစာကိုဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်ထောင်ချုံကိုမေးမြန်းပြုစုထားပြီးအမေရိကန်နိုင်ငံရဲ့ယုံကြည်ဌာနကတော့အချက်လက်စုဆောင်းမှုရည်ရွယ်တာဖြစ်တဲ့အကြောင်းပြောဆိုထားတာပါပြီးခဲ့တဲ့နှစ်ထဲရခိုင်ပြည်နယ်မြောက်ပိုင်းကလူညိုရေးကိစ္စကန်တွေကိုစီးနင်းတက်ခိုက်ခဲ့တဲ့ ARS စွန်းရအုပ်စုကိုမြန်မာလူညိုရေးတပ်ဖွဲ့တွေရှင်းလင်းရမှာရိုဟင်ဂျာတွေပေါ်လူခွင့်ရေးချုပ်ဖောက်မှုတွေစူးစူးဝဝကျွလွန်ခဲ့တဲ့အကြောင်းကုလသမဂ္ဂအပါအဝင်နိုင်ငံတကာတိုင်ဝမ်ကဆွဆွဲထားပါတယ်ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမပြုလက်ခံမထားတဲ့မြန်မာဆွေရကတော့နိုင်ငံတကာကဆွဆွဲနေတဲ့အဆင့်ထိလူခွင့်ရေးချိုးဖောက်မှုတွေမရှိတဲ့အကြောင်းငြင်းဆန်ထားပါတယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံကနေမလေးရှားနိုင်ငံတဲကိုဆက်လီနဲ့သွားဖို့ကြိုးစားတဲ့ရိုဟင်ဂျာ10ယောက်ကိုဘင်္ဂလားဒေ့ရှ်ရဲ့တပ်ဖွဲ့ကဖမ်းဆီးခဲ့ပါတယ်။နတ်မြဝမှာရှိတဲ့ရှာပူရာတမောစိတ်မှာအမျိုးသမီးငယ်6ယောက်နဲ့အမျိုးသား4ယောက်ကို RB အထူးရဲတပ်ဖွဲ့ကကြာသပတေးနေ့ညကဆက်လီပေါ်မတက်ခင်ဖမ်းမိခဲ့တာဖြစ်ပါတယ်။အမျိုးသမီးငယ်ရဲ့အသက်တွေက22နှစ်တောင်မပြည့်ကြသေးပဲမလေးရှားမှာငွေကြေးတတ်နိုင်တဲ့အမျိုးသားတွေနဲ့လက်ထပ်နိုင်တယ်ဆိုပြီးတော့ဖျားယောင်းခံရတာဖြစ်တယ်လို့ RB ရဲတပ်ဖွဲ့အကြီးအကဲမာဟီဒီဟာဆန်ရဲ့အပြောကို AFP သတင်းမှရေးသားထားပါတယ်မလေးရှားကိုသွားနိုင်ဖို့အမျိုးသမီးတွေကတယောက်ကိုဒေါ်လာ100အမျိုးသားတယောက်ကိုဒေါ်လာ250နီးပါးပေးရပြီးတော့ထိုင်းရေပိုင်နဲ့ကိုဖြတ်သွားတာနဲ့နောက်ထပ်ဒေါ်လာ2500စီပေးရမှာဖြစ်တယ်လို့သူကပြောပါတယ်လူကုန်ကူးသူဘင်္ဂလားဒေ့ရှ်လူမျိုးတယောက်ကိုလည်းဖမ်းမိထားပါတယ်မလေးရှားကိုသွားဖို့ကြိုးစားသူ10ယောက်ထဲက2ယောက်ကမြန်မာနိုင်ငံကနေပြီးတော့2000ပြည့်နှစ်နဲ့2000ခုနှစ်ထဲကဘင်္ဂလားဒေ့ရှ်မှာရောက်နေကြသူတွေဖြစ်ပြီးတော့ကျန်တဲ့သူတွေကတော့2018ခုနှစ်နောက်ပိုင်းအလုံးအင်းနဲ့ရောက်လာကြသူတွေကဖြစ်တယ်လို့ရဲတပ်ဖွဲ့ကပြော ောပါရယ်ရာသီဥတုကောင်းမွန်တာယာလာရာနဲ့အတူမလေးရှားဘက်ကိုတရားမဝင်သွားဖို့ကြိုးစားသူတွေပို့ပြီးတော့များလာနေပါရယ်အခုနိုဗင်ဘာလဇန်ပိုင်းကလည်းရိုဟင်ဂျာ33ယောက်ပါတဲ့ဆက်လီတစ်စီးကိုဘင်္ဂလားပင်လယ်အော်ရင်မှဒီဘင်္ဂလားဒေ့ရှ်ကမ်းရိုးတန်းဆောင်တပ်ကကြားဖြတ်ဖမ်းဆီးခဲ့ပါရယ်မြန်မာနိုင်ငံဘက်မှလည်းစစ်တွေမြို့ဒုက္ခသည်စခန်းတွေကနေဆက်လီနဲ့မလေးရှားကိုသွားဖို့ကြိုးစားတဲ့မွတ်စလင်တွေကိုအခုလာရဲမှနှစ်ချိန်ဖမ်းမိခဲ့ပါရယ်
စစ်နဲ့တင်ပို့မှုတွေပါဝင်ရှေ့ 11 ဒီဇင်ဘာအီရန်နိုင်ငံရဲ့မယိုးသားတဲ့လုပ်ရက်ဒီပေါ်နိုင်ငံတကာကတုံ့ပြန်ရေးယူဖို့အမေရိကန်ကတိုက်တွန်းလိုက်ပြီးပြက်ကွက်ခဲ့မယ်ဆိုရင်ဒေသတွင်းမှာမတည်ငြိမ်မှုတွေနဲ့ပြစ်ခတ်တွေကျင်းပနိုင်တဲ့အကြောင်းလဲသတိပေးလိုက်ပါတယ်။မစ်ဆိုင်းဒုံးတွေ၊ရော့ကက်တုံးတွေ၊ဒရုန်းယာဉ်တွေပါဝင်အီရန်နိုင်ငံကလက်နက်တွေကိုသူအားပေးနေတဲ့အဖွဲ့အစည်းတွေထံကရောပင်လယ်ထဲမှာပါသိသိရမှုမှုတွေရှိနေတဲ့အကြောင်းလဲအီရန်နိုင်ငံဆိုင်ရာအမေရိကန်ထူးခိုးဆဲ Brian Hooker မနေ့တုန်းကပဲပြောဆိုလိုက်ကြပါလနဲ့တဲ့တွေရှာဖွေတွေ့ရှိမှုတွေဟာဒေသတွင်းမှာအီရန်ရဲ့အဖြတ်မောက်လို့ရတဲ့ကိုတတိပြရောက်တဲ့အကြောင်းလဲယမန်နိုင်ငံကဟူတီတပုံတွေထံပြေးပို့ဖို့ကြိုးစားစဉ်ဒီနေ့စမ်းပိုင်းမှာတော့ကဂျားဖြတ်ဖမ်းဆီးမိခဲ့တဲ့အီရန်နိုင်ငံလို့မြေပြင်ကဝင်ပြေးဆိုင်ဒူးစီမစ်ဆိုင်ဒုံးတစ်စင်းကိုဖျက်ထားရင်းအမေရိကန်ထူးခိုးဆဲကဒိန်းနောက်တွေကိုပြောဆိုတော့ပါတယ်ထိခိုက်ဒေချင်နေစွမ်းကြီးမားတဲ့လနဲ့တွေကိုဒေသတွင်းပုံမှုပြက်နှံ့အောင်အီရန်နိုင်ငံကလုပ်နေပြီးမစ်ဆိုင်ဒုံးတစ်စင်းပြစ်လိုက်တာနဲ့ဒေသတွင်းမှာပြစ်ခတ်တွေဖြစ်နိုင်တဲ့အန္တရာယ်ရှိနေတဲ့အကြောင်းလဲအထူးခိုးဆဲကသတိပေးပြောဆိုတော့ပါတယ်
တောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံကြားကမီးရထားလမ်းတွေကိုပြန်ဆက်နိုင်ဖို့အတွက်တောင်ကိုရီးယားမီးရထားတစ်စီးဟာမြောက်ကိုရီးယားနိုင်ငံတဲကိုခုံမောင်းသွားပါတယ်။ကိုရီးယားစစ်ပွဲတွေကပြတ်တောက်သွားတဲ့ရထားလမ်းကိုပြန်ဆက်နိုင်ဖို့နှစ်နိုင်ငံပူးပေါင်းပြီးတော့တစ်ဖက်စီကတာဝန်ရှိသူ30လောက်က18ရက်ကြာကွင်းစင်တိုင်းတာကြမှာဖြစ်ပါတယ်။တက်ဆိုင်တဲ့နိုင်ငံတွေကြားအနီးကပ်တိုင်းပင်ဆွေးနွေးပြီးတော့နိုင်ငံတကာထောက်ခံမှုနဲ့ရထားလမ်းတွေပြန်ဖွင့်နိုင်အောင်ဆောင်ရွက်သွားမှာဖြစ်တယ်လို့နှစ်နိုင်ငံနယ်စပ်နာကဒိုရာဆန်ဘူရာမှာဒီကနေ့ပြုလုပ်တဲ့အခမ်းအနားအတွင်းမှာတောင်ကိုရီးယားပြန်လည်ပေါင်းစည်းရေးဝင်ကြီးချုံမြုံကျွန်းကပြောကြားခဲ့ပါတယ်ဒါပေမဲ့မြောက်ကိုရီးယားအပေါ်အမေရိကန်ချမှတ်ထားတဲ့ပိတ်ဆို့တံခတ်မှုတွေမဖယ်ရှားပေးရင်တောင်မြောက်ကိုရီးယားကြားမီးရထားလမ်းပြန်ဆက်တဲ့စီမံကိန်းကိုရှေ့တိုးနိုင်မှာမဟုတ်ပါဘူးတောင်တဲမြောက်ကိုရီးယားနှစ်နိုင်ငံကြားမှာအခြေခံအဆောက်အုံဆရာစီမံကိန်းတွေအကောင့်ထဲပေါ်နိုင်ဖို့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီကတော့အရေးယူမှုတွေကိုပြီးခဲ့တဲ့တစ်ပတ်ထဲကဒီထွင်းချက်နဲ့ short ပေါ်ပေးခဲ့ပါတယ်
တောက်ကြညနေခင်းအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုကိုအောင်လင်းဦးနဲ့မဆုမြတ်မွန်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့ရေဒီယိုအစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ barmis.voanews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်။အခုရုံစုံထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါရစေ။ရခိုင်ပြည်နယ်စစ်တွေမြို့ကတက်ကယ်ပြင်ဒုက္ခသည်စခန်းထဲမှာနေထိုင်နေကြရသူတွေဟာသူတို့ရဲ့ငကိုမူလဘဝအခြေအနေကိုပြန်သွားခွင့်ရဖို့ကမျှော်လင့်ချက်မှေးမိန်နေကြပါတယ်သူတို့အဓိကမျှော်လင့်လိုလားနေတာကတော့နှစ်ပေါင်းများစွာသူတို့နေထိုင်လုပ်ကင်ခဲ့တဲ့မြို့ပေါ်ကမူလနေရာတွေစီကိုပြန်သွားပြီးတော့လွတ်လွတ်လပ်လပ်သွားလာနေထိုင်အသက်မွေးဝမ်းကြောင်းခွင့်ရဖို့ပါဒီအကြောင်းတက်ကယ်ပြင်စခန်းမှာကိုယ်တိုင်သွားပြီးသတင်းယူခဲ့တဲ့ကိုကျော်ကျော်သိန်းကပြောပြပေးပါမှာ
တက်ကယ်ပြင်စခန်းမှာလက်ရှိနေထိုင်နေကြရသူတွေဟာစစ်တွေမြို့ပေါ်ကနာဇီရက်ွက်အပါအဝင်တခြားရက်ွက်တွေမှာနှစ်ပေါင်းများစွာနေထိုင်ခဲ့ကြသူတွေဖြစ်ပြီးတချို့ဆိုရင်မွေးဖွားခြင်းကလေးကနေထိုင်ခဲ့ကြသူတွေဖြစ်ပါတယ်။2012ခုနှစ်ဇွန်လ10ရက်နေ့ကမောင်းတော့မှာစားခဲ့တဲ့နှစ်ဖက်အကြားရုံရင်းဆန်ခတ်ပြိပခအခြေအနေတွေဇွန်လ9ရက်နေ့မှာစစ်တွေမြို့ကိုကူးဆက်လာပြီးနေအိမ်တွေမီးလောင်သွားတဲ့သူတွေကိုမျိုးနဲ့ဝေးတဲ့နေရာတွေမှာအာဏာပိုင်တွေကစခန်းတွေဖွင့်ပြီးတော့ရွှေ့ပြောင်းထားခဲ့ရာကနေအခုချိန်ထိအဲ့ဒီစခန်းတွေထဲမှာပဲဆက်နေနေကြရတာပါ။သူတို့ဒီစခန်းနဲ့ဘယ်လိုရောက်လာကြလဲဆိုတော့ဒုက္ခသည်တဦးဖြစ်တဲ့အသက်52နှစ်အရွယ်ကလေး9ဦးမိခင်ဒေါ်မော်နိုရာဘေကွန်ကသူတက်တဲ့လောက်မြန်မာစကားနဲ့ VOA ကိုရှင်းပြပါတယ်
။ဘယ်လိုလဲရောက်ချတာဆိုရင်ဟိုအဲ့ဒီမှာဘာဘယ်လိုပြဿနာတက်တာမသိဘူး။သူတို့ပြဿနာမှာအဲ့ဒီမင်းလုံးလဲအင်းလည်းဗါလည်းမင်းလုံးလုံးသွားပြီးချောပြီးတော့လူကိုထဲတယ်။ချောပြီးတော့ဖျက်လာတာ
။အိမ်တွေမီးရှို့ခံရတာကြောင့်ဒီကိုရောက်လာတာလို့သူကပြောတာပါ။ဒီစခန်းမှာအိမ်တောင်စုတထောင်ပတ်ဝန်းကျင်စုစုပေါင်းလူဦးရေ 9,800 နီးပါးရှိပြီးအဲ့ဒီအထက်မှာကလေးအရွယ်က 1,200 ပတ်ဝန်းကျင်ရှိတယ်လို့တက်ကဲပြင်းစခန်းကော်မတီအဖွဲ့ခေါင်းဆောင်ဦးရွှေမောင်ကရှင်းပြပါတယ်သူတို့အားလုံးကိုကမ္ဘာစန္ဒယိကအဖွဲ့ WFP ကတစ်လတစ်ကြိမ်စန္ဒယိကထောက်ပံ့ပေးနေပြီးတစ်လကိုမိသားစုအတွက်ဆန်နိုစီဘူးနဲ့54ဘူးပဲ9ဘူးချက်ပြုတ်တဲ့စီ1လီတာနဲ့စားက5ချက်သားကြော်ကြော်ပေးတယ်လို့ဦးရှိမောင်ကပြောပါတယ်။တချို့မိသားစုတွေမှာလူဦးရေတိုးလာတာကြောင့်လောင်းငါမှုမရှိဘူးဆိုတာကိုဦးရှိမောင်ကရောဒေါ်မော်နိုရာဘေကွန်ကပါပြောပါတယ်။ ကလေးတွေပညာသင်ယူဖို့အတွက်အစိုးရကယာယီကျောင်းနှစ်ကျောင်းစောက်ပေးထားပြီးအစိုးရမဟုတ်တဲ့အဖွဲ့တွေက၄ကျောင်းစောက်ပေးထားပြီးတော့ကျန်းမာရေးဆောင်ရှောက်မှုကိုအစိုးရကလုပ်ပေးတယ်လို့လည်းပြောပါတယ်။ဒီမှာနေလာရတာ၆နှစ်ခွဲနီးပါးကြာပြီဖြစ်တဲ့သူတို့ရဲ့အဓိကမျှော်လင့်ချက်ကိုဦးရွှေမောင်ကပြောပြပါတယ်
။အဓိကမျှော်လင့်ချက်ကကျွန်တော်တို့ဒီလွေးလက်သာတော်လာကွန်းရေးအေမူတူကျွန်တော်တို့ပထမနေခဲ့မူလနေရာရေးဒီနိုင်ငံသားကိုတောက်ဆိုတာအများကြီးအဲ့ဒါအများကြီးကျိုးလို့ကျွန်တော်တို့လူကြီးပါဆင်းလာတော့ပြည်စီလဲအမကန်တယ်မတော်ပြီလို့မင်းမင်းချင်မှာသူတို့ပြောတယ
်ဦးရှိမောင်ပြောတဲ့အတိုင်းပဲဒေါ်မော်နူရာဘေကွန်ကလည်းပြောပြီးဖခင်မရှိတော့တဲ့သူကလေးတွေကမျိုးပေါ်မတော်ဘူးလားလို့မေးနေကြတဲ့အကြောင်းပြောပါတယ
်ခံစားရတယ်ကလေးတွေကငငယ်လေးကလေးတွေအဲ့ဒီဘန်လာတာသုံးနေလဲနေကလေးတွေကဒီဘန်လာပြီးတော့အခုရှောင်းနေရှိပြီအဲသုံးနေကလေးကိုခုံးနေရှိပြီအဲ့ဒီကလေးကိုပြောလို့မပြောဘူးကျမတို့နေရာမှာအမေကအပြင်းမသွားဘူးလားဒီမှာလေလို့လို့မရဘူးဟာလို့လို့မရဘူးကြားလို့လို့မရဘူးစားကြလို့မရှိဘူးမေလို့လုံးနေမယ်လေသူတို့ကလေးတို့စဉ်းစားနေတယ်မြေရဲမှာတက္ကမမသွားဘူးလား
2012ခုနှစ်ရုံးဝန်ဆောင်ကပတိပခါတွေကြောင့်မိုးစလင်ဦးရေတသိန်း2000လောက်ရောရခိုင်လူမျိုးတချို့ပါအိုးဝင်စွန့်ထွက်ပြေးရပြီး IDB စခန်းတွေမှာနေနေကြရတယ်လို့ကိုဖီအန်နန်ကော်မရှင်ရဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်DIDB စကမ်းတွေကိုပိတ်ပစ်ဖို့အတွက်မဟာဗျူဟာတရက်ကိုသက်ဆိုင်ရာလူအဖွဲ့အစည်းတွေနဲ့ညှိနှိုင်းတိုင်ပင်ပြီးချမှတ်သွားတဲ့နယ်လူလည်းအကြံပေးထားပါတယ်။ဒီတက်ကက်ပြင်စကမ်းကိုပိတ်သိမ်းပြီးတခြားတင်တော်တဲ့နေရာမှာပြန်ပြီးနေရာချထားပေးဖို့စီစဉ်နေတဲ့အကြောင်းပြည်တော်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကဒီနှစ်စမ်းပိုင်းမှာပြောထားမှုပါတယ်။ဒီလိုစကမ်းပိတ်သိမ်းတဲ့အစီအစဉ်နောက်ဆုံးအခြေအနေကိုသိရဖို့ဝန်ကြီးနဲ့ဒုဝန်ကြီးတို့ကို VOA ကဆက်သွယ်မေးမြန်းခဲ့ပေမဲ့ဖုန်းအဆက်အသွယ်မရသလိုတခြားဖြေကြားပေးနိုင်တဲ့တာဝန်ရှိသူတူဦးကိုဆက်သွယ်ဖို့လဲဒီသတင်းရေးချိန်ထိအခွင့်မရပါဘူး။စကမ်းတွင်နေထိုင်နေကြရသူတွေကရောသူတို့ရဲ့ငွေမူလဘဝစီပြန်သွားခွင့်ရဖို့ဘယ်လောက်မျှော်လင့်ထားကြပါသလဲ။စကမ်းကော်မတီအဖွဲ့ခေါင်းဆောင်ဦးရှိမောင်ရဲ့ပြောစကားကစကမ်းတွင်လူလူရဲ့ခံစားချက်ကိုထင်ဟပုံရပါတယ်
။ပြောမယ်ဆိုကျွန်တော်တို့တော့မဖြစ်တဲ့မင်းလေးတို့ဖြစ်နိုင်လို့မတည်မတည်ဘူး
။ကိုဖီအန်နန်ကော်မရှင်ရဲ့အကြံပြုချက်ထဲမှာတော့IDB တွေကိုသူတို့မူလနေထိုင်နေတဲ့နေရာဒါမှမဟုတ်တခြားနေရာတွေကိုပြန်လည်ရွှေ့ပြောင်းပေးမယ်ဆိုရင်သူတို့ရဲ့သဘောဆန္ဒအရသာဆောင်ရွက်ပေးရမယ်လုံခြုံမှုရှိရမယ်ဒါအပြင်ဂုံတိတ်ခါနဲ့အညီပြောင်းရွှေ့နိုင်ရမယ်ဆိုတဲ့အချက်လည်းပါဝင်ပါတယ်ဒါအပြင်သူတို့မူလနေထိုင်ရာဒေသတွေမှာပြန်လည်နေထိုင်နိုင်ဖို့ဦးစားပေးဆောင်ရွက်ရမှာဖြစ်ပြီးအဲ့ဒီလိုမလုပ်နိုင်ဘူးဆိုရင် IDB တွေပြောင်းရွှေ့လိုတဲ့နေရာတွေကိုပြောင်းရွှေ့နိုင်ဖို့ဆောင်ရွက်ပေးရမယ်လို့လည်းအကြံပေးထားပါတယ်ခင်ဗျာ
ကိုကြောကြောသိမ်းပါရှင်ဆက်ပြီးတော့မြမညီညာရေးလုပ်ငန်းစဉ်မှာအပြစ်မရရသေးတဲ့မဟာမိတ်တွေပါဝင်နိုင်ရေးအစိုးရဘက်ကညှိနှိုင်းဆောင်ရွက်နေတဲ့သတင်းတစ်ပုဒ်ကိုတင်ပြပေးချင်ပါတယ်အစိုးရရဲ့ညီညာရေးကော်မရှင်နဲ့ NCA အပြစ်ရစာချုပ်ကိုလက်မှတ်မရေးထိုးရသေးတဲ့မြောက်ပိုင်းမဟာမိတ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့၃ဖွဲ့ကတရုတ်နိုင်ငံမှာတွေ့ဆုံကြပြီးတော့ညီညာရေးလုပ်ငန်းစဉ်မှာပါဝင်ရေးအတွက်ဆွေးနွေးခဲ့ပေမဲ့လို့အခုအချိန်ထိကတော့ညှိနှိုင်းနေရဆဲရှိပါသေးတယ်တစ်ချိန်တည်းမှာပဲအစိုးရတက်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရခိုင်ဒေသနဲ့ရှမ်းမြောက်ဒေသတွေမှာတိုက်ပွဲတွေကဆက်လက်ဖြစ်ပွားနေပါတယ်။သတင်းပြည်စုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ငင်းချိုင်းကော်မရှင်နဲ့မြောက်ပိုင်းမဟာမိတ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့၃ဖွဲ့ဖြစ်တဲ့ TNLA ခေါ်တအန်းပလောင်တပ်ဖွဲ့ MNDE ခေါ်ကိုကန့်တပ်ဖွဲ့နဲ့ AA ခေါ်ရခိုင်တပ်ဖွဲ့တို့အကြားနောက်ဆုံးတွေ့ဆုံခဲ့တာအခုဆိုရင်တလားပြည့်မြောက်ခဲ့ပြီဖြစ်ပါတယ်။ဒီနောက်ဆုံးတွေ့ဆုံချိန်ကငင်းချိုင်းလုပ်ငန်းစဉ်မှာမြောက်ပိုင်းမဟာမိတ်၃ဖွဲ့ပါဝင်ရင်းနဲ့ပတ်သက်ပြီးဘောဒါကြီးညာချက်တစောင်းထုတ်ပြန်ဖို့သဘောတူခဲ့ကြပါတယ်ဒီကြီးညာချက်ထုတ်ပြန်ရေးဟာစကလုံးညီနိုင်နေစေဖြစ်ကြောင်းတအန်းတက်ဖွဲ့ကပြောရေးဆိုခွင့်ရှိသူဘုံမူတအိုက်ကျော်ကပြောပါတယ
်ဒီသဘောတူညီမှုအရဖုန်းအရင်အပြစ်ဆူရပစ်ဆာတဲ့အဲမှာကျွန်တော်ဆွေးနွေးမှုဒီလိုကဲဆွေးနွေးမှုဒီလိုမှာဒီထုတ်ပြန်ချက်တစောင်းထုတ်ဖို့ဆိုမှာအဲမှာစကလုံးညာအဲမှာကျွန်တော်ရက်သွားတာပေါ့နော်အခုလည်းကျွန်တော်ဆက်မှတွေ့ဆုံနဲ့တွေ့ဆုံရရှိကြတော့အဲ့ဒီကြီးညာချက်ကမီအပါလာတယ်အမစက်ကနောပြမီနိုင်နေတော့ရှိတယ်
2016ခုနှစ်ဩဂုတ်လမှာဆွေးနွေးစဉ်ကအစိုးရကလက်နက်ကင်လမ်းစဉ်ကိုအပီးတိုင်ဆွတ်လွတ်ကြောင်းဖော်ပြဖို့တောင်းဆိုပြီးတိုင်းသာလက်နက်ကင်အဖွဲ့တွေဘက်ကလက်နက်ကင်ပဋိပက္ခကိုအပီးတိုင်ခြုံငိမ့်လိုကြောင်းထုတ်ပြန်ဖို့ညှိနှိုင်းခဲ့ရမှာပြည်လည်းမှုမရခဲ့တာဖြစ်ပါတယ်လောလောဆယ်မှာတော့ဒီလိုညှိနှိုင်းနေစဉ်ကာလအတွင်းမှာတအန်းပလောင် AA နဲ့အစိုးရတပ်အကြားမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်အစိုးရတက်မတော်နဲ့တအန်းတက်ဖွဲ့ကြတိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုဗိုလ်မှူးတက်အိုက်ကျော်ကအခုလိုပြောပါတယ
်။ဒီကဒီတက်ဖွဲ့ကမန္တလေးနယ်ဘက်ကဝင်းဖတ်ပြီးတော့ အနည်းငယ်ဖြစ်တယ်။ဒါကနိုင်ဘွတ်ကျော်တမန်ကြီးပါပေါ့။မင်းကတော့အဲ့တည်းနေရပဲဖြစ်တယ်။28ရက်နေ့ကို28ရက်နေ့ကတော့နံပါတ်မှာတနည်းဖြစ်တယ်အမှန်တော့သူတို့ပြောတဲ့အဝင်းပါအနည်းတနည်းဖြစ်ဖြစ်တယ
်။ဒီတိုက်ပွဲတွေအတွင်းမှာတအန်းတပ်ဖွဲ့ဘက်ကထိခိုက်ကြဆုံးတာမရှိကြောင်းနဲ့အစိုးရတပ်ဘက်ကတော့အခြေအနေမသိရကြောင်းပြောပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲဖြစ်ပွားနေချိန်မှာပဲရခိုင်ပြည်နယ်ဘက်မှာလည်းအေအေခေါ်ရခိုင်တပ်ဖွဲ့နဲ့အစိုးရတပ်အကြားတိုက်ပွဲတွေဖြစ်ပွားခဲ့ကြောင်းအေအေတပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူခိုင်သူခါကပြောပါတယ
်တိုက်ပွဲကတော့ဒီမနေ့ကဒီ29ရက်နေ့မှာတိုက်ပွဲကဒီဘူးတိရောင်မြို့နယ်ထဲမှာဖြစ်တဲ့ကြအဲ့ဒီဘူးတိရောင်မြို့နယ်ရဲ့အထက်ပိုင်းဒီနဟန်းရွာနဲ့ဒီဝနဲ့ယုံကြားမှာအဲ့ဒီမှာတိုက်ပွဲကမနေ့7နာရီ၄၀ကနေစပြီးတော့ဖြစ်တာညနေ၅နာရီခန့်ဖြစ်တယ်ဗျဒီဗမာတပ်မတော်ဖက်ကနေကျွန်တော်တို့ဒီသခိုင်းတပ်မတော်ခြေကူးထားတဲ့ဒေသတွေကိုတော့သူတို့အင်အားအလုံးရင်းနဲ့နေပြီးတော့မှဒီထိုးစစ်ဆင်တာဗျတော်တော်အဲ့ဒီမှာတိုက်ပွဲကတော်တော်ပြင်းပြင်းထန်ထန်ဖြစ်တယ
်ဒီတိုက်ပွဲမှာအစိုးရတပ်မတော်ဘက်ကအထူးအခိုက်အကျဆုံးရှိသလိုအေအေဘက်မှာလည်းထိခိုက်ဒဏ်ရာရတာတွေရှိခဲ့ကြောင်းနဲ့နောက်ဆုံးဖြစ်တဲ့တိုက်ပွဲကတော့ဒီလ22ရက်နေ့ကဖြစ်ပွားခဲ့ကြောင်းပြောပါတယ်အစိုးရရဲ့ညီချင်းရင်းကော်မရှင်နဲ့မြောက်ပိုင်းမဟာမိတ်သုံးဘွဲ့ဟာအော်တိုဘာလကုံကတရုတ်နိုင်ငံကူမင်းမြို့မှာတွေ့ဆုံဆွေးနွေးစဉ်နောက်တစ်ကြိမ်ထပ်မံဆွေးနွေးဖို့ကိုသဘောတူထားကြပါတယ်။ဒါပေမဲ့ဘယ်နေ့ဘယ်အချိန်မှာတွေ့ဆုံမယ်ဆိုတာကိုသတ်မှတ်ထားတာမရှိသလိုဒီအပိုင်းအထိလည်းကမ်းလှမ်းတာမျိုးမရှိသေးပါဘူး။လက်ရှိမြောက်ပိုင်းအဖွဲ့တွေနဲ့ညှိနှိုင်းနေတဲ့အခြေအနေကိုမေးမြန်းနိုင်ဖို့ညီချင်းရင်းကော်မရှင်ဘက်ကဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။တချိန်တည်းမှာတော့အစိုးရနဲ့အပြည့်အစုံချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားမှာပြည်ထောင်စုကခွဲမထွက်ရေးနဲ့တပ်မတော်တစ်ခုတည်းဖြစ်ရေးဆိုတဲ့ကိစ္စရပ်တွေကိုညှိနှိုင်းနေပြီးနောက်တစ်ချိန်ကျင်းပမဲ့21ရာစုပင်လုံးအစည်းအဝေးဟာမူလသဘောတူထားတဲ့အတိုင်းဒီနှစ်အတွင်းမှာကျင်းပနိုင်ဖို့အလားအလာနှဲပါနေပါတယ်
ကိုမိုးစော်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။မကြခင်မှာတော့ထိုင်းမြန်မာနယ်စပ်ချင်းရိုင်ဘက်မှာထိုင်းစစ်တပ်နဲ့မွေးဇေဝတဲဆောင်တဲ့လက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲဖြစ်တဲ့သတင်းပေးပို့ချက်ကိုနားဆင်ရဖို့ရှိပါတယ်။အခုတော့မနေ့ဖြန်စနေညတည်းလေးလိုက်အစီအစဉ်မှာဘလို့အကြောင်းအရာမျိုးတွေဆွေးနွေးဖို့ရှိသလဲဆိုတာကိုနားဆင်ကြရအောင်ပါရှင်။ဟုတ်ပါရှင်များရှင်။မြန်မာနိုင်ငံမှာရပ်ဖက်လူမှုအဖွဲ့အစည်းတွေနဲ့တက်ကြွလှုပ်ရှားသူတွေပေါ်ဖြစ်နေမှုတွေဟာစစ်ဆိုးရွားတွေလက်ထက်ကအခြေအနေကိုဥတီနေပြီလို့ဒီသတင်းဖက်ထဲထုတ်ပြန်လိုက်တဲ့အရပ်ဖက်လူခွေးဆိုင်ရာအစင်ကန်စာကဖော်ပြပါဗျ။မြန်မာနိုင်ငံမှာအရပ်ဖက်လူမှုအဖွဲ့အစည်းတွေနဲ့လှုပ်ရှားသူတွေရဲ့အခန်းကဏ္ဍလျော့ပါလာနေပါပြီလား။ဒီမိုကရေစီအသွင်ကူးပြောင်းမှုကြိုးပမ်းနေတဲ့မြန်မာနိုင်ငံမှာအရပ်ဖက်အဖွဲ့အစည်းတွေလှုပ်ရှားသူတွေရဲ့အခန်းကဏ္ဍဘလောက်ထိအရေးကြီးပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။အရက်ဖက်အဖွဲ့အစည်းတွေလှုပ်ရှားသူတွေဘယ်လိုအခမ်းကဏ္ဍကနေဘယ်လိုပုံစံနဲ့ပါဝင်စီခြင်းတလဲဆိုတာသောရရှင်တွေပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လိုက်စီစဉ်ကကြိုဆိုပါရစေ။ဒီနေ့ပြန်စနေညတိုက်ရိုက်လိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့တော်တာရှင်တွေကိုထပ်မံဖိတ်ခေါ်ပြရသေးရှင်။အခုဆက်ပြီးတော့ထိုင်းမြန်မာနယ်စပ်မှာမိုးရေစေးတဲတဲ့သူတွေနဲ့ထိုင်းစစ်တပ်ကြားပစ်ခတ်မှုဖြစ်တဲ့သတင်းကိုတင်ဆက်ပေးကြပါမယ်။ထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်မဲဆိုင်ကော့ချန်ကျေးရွာမှာတော့ထိုင်းစစ်တပ်နဲ့မိုးရေစေးဝါတဲဆောင်လာတဲ့လက်နက်ကိုင်အဖွဲ့တွေကြားမှာနိုဝင်ဘာလ29ရက်နေ့ကတိုက်ပွဲထပ်ဖြစ်ပါတယ်။အဲ့ဒီနေ့ကဖြစ်တဲ့တိုက်ပွဲနဲ့ဆိုရင်တော့စုစုပေါင်းတိုက်ပွဲဖြစ်တာက5ကြိမ်ရှိသွားပြီလို့ချင်းရိုင်ခရိုင်စစ်ဒေသမှူးကပြောပါတယ်။တိုက်ပွဲတွေအတွင်းမှာမိုးရေလက်နက်ကိုင်တဦးကိုအသေးဖမ်းမိတယ်လို့စိတ်ကြွဆေးပြားပေါင်း3သိန်းခွဲကိုလည်းဖမ်းမိပါတယ်အကြောင်းပြေဆုံးကိုတော့ VOA ရဲ့ထိုင်းခြေဆိုင်သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ
်နိုဝင်ဘာလ29ရက်နေ့ည7နာရီကျော်အချိန်မှာချင်းရိုင်ခရိုင်မဲဆိုင်မြို့ကော့ချမ်းကျေးရွာကပြောင်းရင်းထဲမှာတိုက်ပွဲဖြစ်ပွားခဲ့တာပါတိုက်ပွဲဖြစ်ပွားတဲ့နေရာဟာမြန်မာနယ်စပ်ကနေဆိုရင်မီတာ100လောက်ပဲဝေးပါတယ်မြန်မာဘက်ကမူရစေဝါအမြောက်အများကိုကော့ချမ်းရွာဘက်ကနေတယ်လာမယ်ဆိုပြီးသတင်းကြေညာထားတာကြောင့်အမှတ်နှစ်နေကြဆောင်တက်ကကင်းပုံချပြီးစောင့်နေတဲ့အချိန်မှာပဲ VOA စုလက်နက်ကင်15ဦးကဟာကျောဘိုအိတ်ကိုစီနဲ့
ไทยเนี่ยมีเรื่องวินลาลาพิเศษจังเชียงรายขยายสิทธิตามูวิเชียรวงศ์สังอาโนเอมาลาต้องเสียในมาลูกเด็ดตระหนักเช่นนี้ไว้มาเปรียบสุดท้ายเลยยาบ้า300เม็ดนะครับแล้วหลังจากนั้นนะครับก็มีร้อยมอสองนะครับของหน่วยเฉพาะกิจกรมฐานมาที่สองนะครับก็สกัดกั้นและปราบปรามยาเสพติดที่บ้าน
ไทยเสด็จก็สิบสี่บุตรยึดตั้งขึ้นในเชียงมาพิฆาตมุริสับพิฆาตสุบีตระหนักเช่นนี้ไว้มาเปรียบสุดท้ายเลยเนี่ยเสด็จจะเปลี่ยนพิฆาตเกี่ยวกับเนี่ยมุ่ยอุสุวินิเปลี่ยนสุดท้ายก็จะเลยเจ้าเนี่ยหน่วยมาลาต้องเสียในมาโรไทยเนี่ยจะต้องจักรแต่เปลี่ยนพิฆาตเนี่ยก็เช่นเนี่ยค่ะมาแต่ส่วนนี้เนี่ยมีตาจะอุเนี่ยกูต้องลงเจ้าอาวุธจะใช้ใช้จ้าสิบยา ต้องได้อาตองเทิดหาเลยทุกทีกูต้องเสียมีเกลือลุสบาร์เลยเชียงรายขยายสิทธิตามมูวิเชียงวงสังอารอเชียงรายขยายด้วยมามุ่ยเสวะในนี้เลยกูแสดงลงนี้เลยด้วยมุ่ยเสวะแต่สาวนี้เลยแล้วเจ้าหนี้กูปองแสนเปลี่ยนไปด้วยแต่ลานี้จ้าเลยลุเลสบาร์เลยคุ้มส่วนนี้ในเจ้าเจ้าวันนี้นี่จงอันนี้เวลานี้จ้าเลยเจ้าเนี่ยอันนี้เนี่ยอารมณ์กูไปสู้ท้าบีคุยไปด้วยมาเว้ยมุ่ยใครเนี่ยไทยเนี่ยจะจังจัดตัว อาจจะถ้าได้เป็นข้ามือพี่ป้าก็จะเปลี่ยนสุดท้ายเลยหน่วยมาล่าในสักกี่ปีนี้เนี่ยต้องใช้เงินเรื่องมาเชื่อใจใครมาพามีเลยใช้จ่ายสิ่งเหล่านี้แต่ตอนนี้ภาษีบีการละแต่บอกว่าเราแบ่งไว้แต่เนี่ยนี่ว่าแต่บอกสิว่าเลยคุยไปด้วยท้ายสุดยอดตอนวันศุกร์เลยยี่บ่สิวิลเข้าบีใช้จ่ายสิ่งเหล่านี้เราไม่เอาอย่างนี้พี่เด้ท้ายเนี่ยเป็นที่ตัดคุณลุงตัวหน้าด้วยมุ่ยกินเส้นเนี่ยมีพี่เอาลูกสาวตัวมาพี่เด้จะมัวร่าชั่งมาเ
ုညနေခင်းအစီအစဉ်ပြီးပြီးချင်းမှာပဲ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကိုည9နာရီကနေ9နာရီခွဲအထိ Asia Sub 7ဂျူရူကနေဓာတ်ရိုက်ထုတ်လွှင့်ပေးသလို Democratic မြန်မာအတန် DPP မှာလည်းတဆင့်ပြန်လည်ထုတ်လွှင့်ပေးတာမျိုးစောင့်မျှော်ရှုစားနိုင်ကြပါတယ်ရှင်အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်လွေဦးကတလှည့်ကြေညာပေးပါမယ်ရှင
်။မြောက်အမေရိကတိုင်းနိုင်ငံတွေကြားကုန်သွယ်ရေးဆိုင်ရာသဘောတူညီချက်အတိတ်တက်ကိုအမေရိကန်၊ကနေဒါနဲ့မက္ကဆီကိုနိုင်ငံတို့ကြားမကြခင်လက်မှတ်ရေးထိုးရာကြားတော်မှာဖြစ်ပါတယ်။အချင်းဒီနိုင်ငံကစစ်မှုဖွံ့ဖြိုးတဲ့နိုင်ငံပေါင်း20 G20 ထိပ်သီးဆွေးနွေးပွဲမှာစခင်မှာပဲသဘောတူညီချက်ကိုအမေရိကန်သမ္မတဒေါ်နယ်ထရန့်၊ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုနဲ့မက္ကဆီကိုသမ္မတအင်ရစ်ပင်နာနီယေတိုတို့လက်မှတ်ရေးထိုးကြမှာပါ။အမေရိကန်၊မက္ကဆီကို၊ကနေဒါသဘောတူညီချက် USMCA လို့တရားဝင်ခေါ်ရတဲ့သဘောတူညီချက်အသက်ဝင်လာဖို့ကတော့သက်ဆိုင်ရာနိုင်ငံတွေရဲ့လွှတ်တော်တွေကတည်ပြုချက်လည်းရယူကြမှာဖြစ်ပါတယ်။ G20 ထိပ်သီးဆွေးနွေးပွဲအတွင်းမှာပဲရုရှားသမ္မတဗလာဒီမီယာပူတင်နဲ့တရားတွေ့ဆုံမဲ့အစီအစဉ်ကိုတော့သမ္မတထရန့်ကဖျက်ခဲ့ပါတယ်။ပြည်နယ်တဲကကတ်ရေးလက်ချက်မှာရုရှားတွေဖန်ဆီးခဲ့တဲ့ယူကရိန်းသင်္ဘောတွေပြန်လွတ်ပေးသေးတဲ့အတွက်သမ္မတပူတင်နဲ့ဆွေးနွေးပွဲကိုဖျက်လိုက်တာဖြစ်တဲ့အကြောင်းသမ္မတထရန့်က G20 ထိပ်သီးဆွေးနွေးပွဲအတွက်သွားနေတော့ Twitter ကနေကြေညာလိုက်တာလည်းဖြစ်ပါတယ်။အခက်ပြင်းကရိုဟင်ဂျာမွတ်စလင်တွေပေါ်လူမျိုးတုံးတဲ့အထိရာဇဝတ်မှုတွေကျူးလွန်ခဲ့တယ်လို့ယူဆနိုင်တဲ့အချက်လက်တွေတွေ့ရတဲ့အကြောင်းဝါရှင်တန်ခြေဆိုင်လူ့ခွင့်ရေးဆိုင်ရာဥပဒေကျိုးဆောင်ဖော်တခုကပြောဆိုလိုက်ပါတယ်။မြန်မာစစ်တပ်ကရိုဟင်ဂျာတွေပေါ်လူသားတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုစစ်ရာဇဝတ်မှုနဲ့လူမျိုးတုံးတဲ့အထိဖြစ်နိုင်တယ်လို့သုံးသပ်နိုင်စရာအကြောင်းရင်းတွေတွေ့ရတဲ့အကြောင်းဒုက္ခသည်တွေကိုမင်းမြန်းစုံစမ်းမှုအမေရိကန်နိုင်ငံရေးဌာနကတာဝန်ပေးရထားတဲ့နိုင်ငံတကာဥပဒေနဲ့မူဝါဒရေးရာအဖွဲ့ PILPG ရဲ့တင်းလာနေထုတ်ပြန်မဲ့အစီရင်ခံစာမှာဖော်ပြထားတာပါ။အဖွဲ့ရဲ့လေးလာစုံစမ်းမှုတွေပေါ်ခြေခံပြီးစတင်မာလာထဲမှာလည်းနိုင်ငံရေးဝန်ကြီးဌာနကအစီရင်ခံစာထုတ်ပြန်ထားပါတယ်
။သတင်းချင်းချုပ်ကိုကိုအောင်လွေဦးကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကမဆုမြတ်မောဖြစ်ပါတယ်။စပိုင်းဆိုင်ရာအသက်ဖက်အင်ဂျင်နီယာကတော့ Thomas Blunder ဖြစ်ပါတယ်ရှင်။ကျွန်မကစုမောမှာဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOE ကနေနောက်2နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ1925.32နဲ့လှိုင်းလက်မီတာ190တို့ကနေဖန်ယူနိုင်ပါတယ်။ VOE ကိုနားတော်ဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။ဗီဒီယိုရဲ့သောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင
် This program has come to you from the Voice of America, Washington. Thank you.